ိုဗစ်ကာယောဂါရင်ဆိုင်နေရချိန်မှာဆီယောင်ဝန်ညွှန်ကြားချက်မပါဘဲကိုယ်သဘောနဲ့ကိုယ်စေတောက်သုံးတာတွေမလုပ်ကြဘူးနဲ့ကျန်းမာရေးဆိုင်ရာသတင်းမှားတွေကိုရှောင်ရှားကြဖို့လေကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကာယောဂါကြောင့်သေဆုံးမှုနဲ့ကူးစက်သူဦးရေတိုးလာနေတာကြောင့်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲစေဝါမျိုးစုံကိုအွန်လိုင်းအပါအဝင်ပုံစံအမျိုးမျိုးနဲ့ရောင်းချသုံးစွဲနေသူတွေလည်းတိုးလာနေတာကြောင့်သတိထားဖို့ကိုကျန်းမာရေးပညာရှင်တွေသတိပေးနေတာပါတချို့စီးတွေကိုတုံဆွဲရမှာကောင်းရုပ်ထက်ဆိုးရုပ်ဖြစ်နိုင်တာကြောင့်ကျွမ်းကျင်သူတွေနဲ့မတိုင်မင်မဲ့တောက်သုံးတာတွေမလုပ်သင့်ဘူးလို့လဲကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်စီးသူတွေကိုအဓိကအသိပေးချင်တာကတော့အခုဒီလိုကာလမှာဆိုလို့ရှိရင်ဟိုဆေးကိုတောက်ပါလားဒီဆေးကတော့အဆွမ်းထက်တယ်စသဖြင့်နော်ဗိုက်တာမင်တွေမျိုးစုံတချို့ဆေးတွေမျိုးစုံကိုဟိုဘောနော်အွန်လိုင်းအတဆင့်เนาะမြောက်ဝေတာမှာတချို့တွေကချင်းအောင်ထင်မှဖြစ်ပြီးတော့ခါကြဒီလိုမျိုးမလိုအပ်ဖဲနဲ့တောက်ကြတဲ့ဟာမျိုးတွေရှိပါတယ်ဒါဟာကောင်းကျိုးတဲ့ဆိုးကျိုးဖြစ်စေပါတယ်ဗိုက်တာမင်ပဲဖြစ်ဖြစ်ဆေးပဲဖြစ်ဖြစ်လိုအပ်တဲ့သူအတွက်ကဒါဟာတကယ်ဟိုအသုံးဝင်ပြီးတော့အဆွမ်းထက်စေမယ်လို့မလိုတဲ့သူအတွက်ကတော့ပိုရှံလို့ရှိရင်ဒုက္ခများစေပါတယ်မလိုအပ်ဖဲနဲ့เนาะဒါဟာကိုဗစ်ကိုကာကွယ်တယ်ဆိုပြီးတော့ဝယ်တောက်ကြတယ်မရှိမရှိမယ်ဒါမျိုးတွေဟာဆိုလို့ရှိရင်ဝင်ဝင်နေတဲ့သူတွေအတွက်ကသူတို့ရဲ့အကြောက်ရုံစိတ်ကြတာသူတို့ဝယ်တောက်ဝင်မလို့ဒါဟာလည်းမဖြစ်သင့်ပါဘူးဒါကြောင့်မို့เนาะဟိုမလိုအပ်ဘဲနဲ့ဆေးတွေမတောက်ကြပါနဲ့
ဒီလိုအချိန်မှာယောဂကိုကာကွယ်နိုင်မှုအတွက်ဆိုကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုစားသုံးပြီးအေးဝအောင်အိပ်စက်ဖို့နဲ့တင်းနဲ့နဲ့ကိုလက်လှုပ်ရှားလေ့ကျင့်ခန်းကိုပုံမှန်လုပ်ပေးပြီးကိုခံအားကောင်းအောင်နေထိုင်မှုအရေးကြီးတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်ကိုဗစ်ယောဂါကိုရှိနေပေမဲ့ယောဂါလက္ခဏာမပြသူတွေစီကနေတခြားသူတွေကိုကူးစက်နိုင်လို့စီဂျိုယောဂါနဲ့နာတာရှည်ယောဂါရှိသူတွေအနေနဲ့ကိုယ်အိမ်နေနှွေးမှသာတခြားနေထိုင်ဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကိုဗစ်ယောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းတဝူးတယောက်ချင်းစီအနေနဲ့ကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်နေဖို့ကအဓိကချရတယ်လို့အွန်လိုင်းကနေတဆင့်မိန့်ခွန်းပြောရမှာတိုက်တွန်းထားပါတယ်။
ကျမထပ်တလဲလဲပြောသူတော့ကျမတို့ပြည်သူတွေရဲ့အဓိကတာဝန်ကတော့ကိုကျမကြီးကိုဂရုစိုက်ဖို့ပဲကိုကျမကြီးကိုဂရုစိုက်ပါကိုဟိုမပိုးဝင်ပြီးပြီဆိုရင်ဒီဟာကိုကြော်လွှားနိုင်ဖို့စိတ်ဓာတ်အင်အားနဲ့ဒီမကပေါ့နော်ကျမတို့နိုင်ငံတော်ကပေးတဲ့ကျမကြီးအဆောင်ရှောက်မှုအင်အားနဲ့ကြော်လွှားပါဟိုကိုဗစ်ရောဂါပိုးမဝင်သေးဘူးဆိုရင်လည်းနောက်မဝင်အောင်လို့ကိုယ်မကူးဆက်အောင်လို့တခြားလူတွေမကူးဆက်အောင်လို့နည်းမျိုးမျိုးနဲ့ကြိုးစားကြပါလို့ကျမအနေနဲ့မေတ္တာရခံကြပါတယ်။ကြံတဲ့ကိစ္စတွေတော့ကျမတို့နိုင်ငံတော်ကနေပြီးတတ်နိုင်သမျှတာဝန်ယူပါမယ်။ကျမတတ်နိုင်သမျှလို့ပြောတာဘာဖြစ်လို့လဲဆိုတော့အလုံးကိုလည်းကျမတို့ကနေပြီးကြိုတင်ပြီးတော့ခန့်မှန်းလို့မရပါဘူး။ခန့်မှန်းနိုင်သေးတော့ခန့်မှန်းပြီးတော့ပြည်သူလူထုမထိခိုက်အောင်နိုင်ငံတော်မထိခိုက်အောင်လို့ကျမတို့ဒီဇိုင်းမှမှလုပ်နေပါတယ်ဆိုတော့ပြည်သူတွေယုံကြည်စေချင်ပါတယ်။
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးခြင်းအထိပြည်တွင်းမှာကိုဗစ်အတည်ပြုလိုနာပေါင်း 12,000 ကျော်ရှိနေပြီးသေဆုံးသူကတော့ 284 ဦးရှိပါတယ်။ယောဂပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့ 3,300 ကျော်ရှိထားပြီးဖြစ်ပါတယ်။ကိုဗစ်ယောဂနဲ့ပတ်သက်တဲ့အမေအဖြစ်အစီအစဉ်ကိုလည်းအင်္ဂါဗုဒ္ဓဟူးနဲ့ဇာတာပတိနေ့တွေမှာထုတ်လွှင့်ဖြေချပေးမှာဖြစ်လို့ကာယယောဂသတင်းအမှားတွေကိုမယုံချဖို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။
လက်ရှိကာလမှာဆိုလို့ရှိရင်တော့လူတွေကကြောက်လန့်နေတာခွင့်ကောင်းယူပြီးတဲ့အခါကျချုပ်တော့ပေါင်းဆောင်ဘက်ပေါင်းဆောင်နေတဲ့တင်းအမှားကိုတင်းအမှန်တပွဲနော်ဆက်တွေကိုအချက်လက်တွေကိုနော်ခုနပြောလို့နော်အပားတွေကိုဟိုအပေါ်ကနေပြီးတော့တကြောက်အုပ်ပြီးတဲ့အခါကျတော့နော်ဟိုခုနအမှန်တပွဲဒီလိုမျိုးတွေတင်ပြတဲ့ကိစ္စတွေကလည်းအလုံးအရည်များပါတယ်မလုပ်သင့်ပါဘူးဒီအချိန်မှာဆိုအားလုံးကအသက်နဲ့ရင်းပြီးတော့လုပ်နေရတာဖြစ်တဲ့အတွက်ကြောင့်မိမိရဲ့တင်းအမှားဟာအများကြီးသူတို့အတွက်အများကြီးအသက်အန္တရာယ်ကိုထိခိုက်နိုင်ပါတယ်ဒါလေးကိုလည်းသတိပေးလိုပါတယ
်ဒီကနေ့အစောပိုင်းထုတ်ပြန်တဲ့စီးရင်တွေအရာကိုဗစ်ရောဂါကူးစက်သူ 12,425 ဦးရှိနေတဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထဲမှာစတုထနေရာမှာရှိနေပြီးသေဆုံးသူအရေအတွက်ကတော့284ဦးနဲ့တတိယအများဆုံးဖြစ်နေပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်